Rohingya Doka de Jade Satin B, the Nija Sure Gausene, Nema Yi Sunibuegu, Lojoy Gausima, Ogula Nasashi and Niga Biloyama, and Leta Ogadapti, the Day Nanga, Nangajai Tana Yoye, the Nata Harane, Kula Tamaga Yea Winji, Lord Ahmedga, a Seaway Ogadapti, Sawyer Kerai, the Nila Niga Topiangere, Nemananga Saya, Kula Tamaga, Chelet, Shapu Yi Puye, a Sinkanzapa, a Chelet Duya, Rohingya Rigo, Nema Sitaka, a Dinja, Mauto Kere, Susan Yeha,
This council is charged by the international community with the primary
responsibility. လူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုလိုမျိုးပြစ်မှုတွေအသေးစိတ်ဖော်ပြထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအရဆိုရင်နိုင်ငံတကာညီညွတ်ရေးကိုချိန်ချောက်နေပါတယ်။ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နေဆက်ကနေအတင်းအကျပ်မောင်းထုတ်မှုဟာစစ်စင်ရေးဖြစ်တယ်လို့နိုင်ငံတကာညီညွတ်ရေးနဲ့လုံခြုံရေးကိုချိန်ချောက်နေပါတယ်။ဒါကြောင့်စက်တင်ဘာလမှာလ
လသမဂ္ဂဆိုင်ရာတပ်မတ်ကြီးနီကီဟီလီကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမေရိကန်အစိုးရဘက်ကစုံစမ်းတွေ့ရှိထားကြောင်းအခုလိုပြောသွားပါတယ
်။ One year ago this week, unspeakable violence was reaching its peak in Burma. A brutal campaign of ethnic cleansing was underway.
ဒီဒီမှာမတိုင်မီလွန်ခဲ့တဲ့နှစ်ကကြားတော်မကောင်းတဲ့ရာဇဝတ်ပြစ်မှုတွေကိုမြန်မာနိုင်ငံမှာကျူးလွန်တာဟာအဆိုးဆုံးအခြေအနေရောက်ခဲ့ပါတယ်။လူမျိုးစုလိုက်ရစ်ဆက်စွာရှင်လင်းဖယ်ရှားမှုတွေဖြစ်ပွားခဲ့ပါတယ်။ဒါကြောင့်လဲရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်စခန်းတွေကိုထွက်ပြေးခိုးလုံကြရပါတယ်။အခုတော့အမေရိကန်နိုင်ငံဂျာယီဌာနရဲ့ကျေးဇူးကြောင့်ဒီဒုက္ခသည်တွေဘယ်လိုခံစားနေကြရလဲ။သူတို့မထွက်ပြေးမီဘာတွေကြုံတွေ့ခဲ့ရသလဲဆိုတာကိုတက်တီအထောက်ထားတွေရရှိခဲ့ပါပြီ
။အမေရိကန်ပြည်ထောင်စုကစုံစမ်းတွေ့ရှိချက်တွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအချက်တွေနဲ့ကိုက်ညီမှုရှိကြောင်းနီကီဟီလီကပြောပါတယ်။ဒါအပြင်လုံခြုံရေးကောင်စီအနေနဲ့ဘာတွေဆက်ပြီးဆောင်ရွက်မလဲဆိုတာကိုကဘာကစောင့်ကြည့်နေကြောင်းသူကအခုလိုဆိုပါတယ်
။ Children, babies, women and menSuffered unspeakable crimes. The attacks were planned, premeditated, and coordinated.
Clearly, Myanmar's military has been able to maintain the peace of the region for decades. The attacks were planned, premeditated, and coordinated. Clearly, Myanmar's military has been able to maintain the peace of the region for decades. The attacks were planned, premeditated,တကယ်ပဲလက်တွေလုံမလားဆိုတာကိုကဘာကစောင့်ကြည့်နေပါလေ
။ရခိုင်အရေးတရုတ်အစိုးရရဲ့ရည်တည်ချက်ကိုတော့တရုတ်နိုင်ငံကိုယ်စားလှယ်ကအခုလိုပြောပါရ
စေ။ The Rakhine issue has complicated historical
ရခိုင်ပြဿနာဟာလူမျိုးရေးဘာသာရေးသမိုင်းကြောင်းအရာရှုပ်ထွေးမှုတွေရှိနေတာပါ။ဒါကိုတဖြည်းဖြည်းနဲ့အဆက်မပြတ်ချီးကပ်တဲ့နည်းလမ်းကနေတစ်ဆင့်အချိန်ယူဖြေရှင်းရမှာဖြစ်ပါတယ်။လက်ရှိအခြေအနေမှာတိုးတက်မှုတွေထိခိုက်စေမှာကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဂရုစိုက်ရမှာဖြစ်ပါတယ်။နောက်ပြီးPR တွေပေးနေမယ်အစားမြန်မာအနေနဲ့လေးလေးနက်နက်စိုးရိမ်မကင်းဖြစ်နေတဲ့သူတို့ရဲ့ကြီးမားတဲ့အခက်အခဲကိုအပြည့်အဝနားလည်ပြီးအပြုသဘောဆောင်တဲ့အကူအညီတွေဆက်ပြီးပေးသွားမှာဖြစ်ပါတယ
်။အလားတူရုရှားအစိုးရကိုယ်စားလှယ်ကလည်းဆွေးနွေးပွဲမှာရုရှားအစိုးရရဲ့သဘောထားကိုအခုလိုပြောသွားပါတယ်
။ For our part, we consistently advocate a balanced and non-confrontational approach.
ကျွန်တော်တို့တိုင်းပြည်နဲ့တာဝန်ယူရမှုနဲ့ထိတိုက်ရင်ဆိုင်လာမျိုးမဟုတ်တဲ့ချင်းကပ်တဲ့နည်းလမ်းကိုပဲပြေပဲထောက်ခံအားပေးခဲ့ပါတယ်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးရမှာဒုက္ခသည်ရေးကင်တွယ်ဖို့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပုံမှန်ဖြစ်အောင်လုပ်ဖို့အချက်ကိုပဲမျှော်လင့်ထားပါတယ်ရခိုင်ကြက်တဲ့အတွက်ပြည်စုံကျေပြန့်တဲ့အခြေရှာနိုင်ဖို့မြန်မာအာဏာပိုင်တွေကြိုးပမ်းရမှာကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကြက်ဘေးကော်မရှင်အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့တစ်ဆင့်ပြီးတစ်ဆင့်ကြိုးပမ်းနေတယ်ဆိုတာကျွန်တော်တို့သိပါတယ်ဒီနေ့အချိန်ထိဆိုရင်အကြံပြုချက်88ချက်ထဲက81ချက်ကိုမြန်မာဆိုရဘက်ကအကောင့်ထဲပေါ်ပြီးပါပြီ။နေရက်အသေးချက်ရွှေပြောင်းခံရသူတွေပါဝင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေအားလုံးနေရက်ပြန်ရေးတစင်ပြီးတစင်ဆောင်ရွက်ဖို့နေပြည်တော်မှာရှိတဲ့ဆိုရတာဝန်ရှိသူတွေဘက်ကအစဉ်လင်းဖြစ်နေကြောင်းအချိန်ချင်းထုတ်ဖော်ပြသပြောဆိုတဲ့အပေါ်မှာရုရှားအနေနဲ့ကြိုးဆိုပါတယ်။
ရိုဟင်ဂျာဒုက္ခသည်စုစုပေါင်းတပန်းနီးပါးကိုလက်ခံထားတဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူတို့အစိုးရရဲ့ရည်တည်ချက်ကိုအခုလိုပြောသွားပါတယ်
။ Most importantly, the question of accountability deserves to be addressed in the right earnest. The culture of impunity for the alleged
အရေးကြီးဆုံးကတာဝန်ယူမှုတာဝန်ခံမှုကိစ္စကိုလေးလေးနက်နက်ကင်တွယ်သွားဖို့လိုအပ်ပါတယ်။ရိုဟင်ဂျာတွေပေါ်ပြစ်မှုကျူးလွန်ခဲ့ကြသူတွေကိုအရေးယူမှုမရှိတာကိုအဆုံးသတ်ရမှာဖြစ်ပါတယ်။ဒါမှလည်းသူတို့တွေခံစားနေရတဲ့ဒုက္ခဝေဒနာတွေပြေပြောက်နိုင်မှာဖြစ်ပြီးတရားဥပဒေအရမျက်မျက်တတ်တာဖြစ်မှာပါမြန်မာအစိုးရကမကြသေးမီကဖွဲ့စည်းခဲ့တဲ့စုံစမ်းရေးကော်မရှင်အနေနဲ့လွတ်လပ်စွာလှုံ့ဆော်ခွင့်ရသင့်ပြီးကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အကြံပေးချက်နဲ့အညီဆောင်ရွက်သင့်ပါတယ်နိုင်ငံတကာလူ့အဖွဲ့အစည်းအပြင်ဒီလုံခြုံရေးကောင်စီအနေနဲ့လည်းကုလသမဂ္ဂကော်မရှင်ရဲ့အကြံပေးချက်တွေကိုအလေးထားသင့်ကြပါတယ်နိုင်ငံတကာတရားဥပဒေစိုးမိုးရေးအပြင် Rome Statute နဲ့တခြားစာချုပ်တွေကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ပြစ်မှုကျူးလွန်သူတွေအရေးယူနိုင်ရေးအတွက်နိုင်ငံတကာဖော်ဆောင်မှုတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ဟာမြန်မာအစိုးရနဲ့လုံခြုံရေးကိစ္စရပ်အပြင်အခြားမဟာဗျူဟာကျတဲ့ကိစ္စရပ်တွေမှာအိမ်နီးချင်းကောင်းစိတ်ဓာတ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။မနေ့ကလုံခြုံရေးကောင်စီမှကျင်းပတဲ့မြန်မာအရေးတကဖွင့်ဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်တက်ရောက်ပြီးတော့ဆွေးနွေးပြောဆိုခဲ့တယ်လို့UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့မြန်မာနဲ့ရိုဟင်ဂျာဒုက္ခသည်အကျက်တဲဆိုင်ရာအကြီးအကဲကတ်တူးကလည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေတွေကိုတင်ပြခဲ့ပါတယ်ရှင်